တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့နီးလန်းရှာသွားရမှာဖြစ်ပြီးပြည်ပခရက်စဲရေးအတွက်အချိန်မစွဲကြဖို့လိုတယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာပြောလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
။အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုစမ်းသပ်ကာလအနေနဲ့နိုဝင်ဘာလထဲမှာစတင်ကျင်းပလုပ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာအလုံးပါဝင်နိုင်ဖို့ဦးတည်လှုံ့ဆော်သွားမယ်လို့ဒီကနေ့အောက်တိုဘာ28ရက်နေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။အလုံးပါဝင်နိုင်အောင်လို့ကျမတို့ကနေပြီးတော့စီစဉ်သွားမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့အခုဆိုလို့ရှိလို့ရှိရင်ဒီအမျိုးသားအဆင့်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့စမ်းသပ်ကာလရောက်ပြီလို့ကျမထင်ပါတယ်။ကျမစမ်းသပ်ကာလလို့ဘာလို့ပြောတာလဲဆိုတော့တစ်ချိန်ရဲ့မှာတတိုင်းပြည်လုံးမှာတစ်ခါတည်းအလုံးလို့တော့ဖြစ်နိုင်မှာမဟုတ်ပါဘူး။ဒါလက်တွေ့ကြကြအခက်အခဲတွေလည်းရှိပါမယ်။အဲ့ကျမတို့ဟာဘယ်လိုခက်ခဲတွေတွေ့ပြီးတော့ဘယ်လိုကျော်သွားရမလဲဆိုတဲ့အဖြေတွေကိုလည်းရှာဖို့လိုပါလိမ့်မယ်။ဒါကြောင့်ကျမတို့ကစမ်းသပ်တဲ့အနေနဲ့ပထမဦးဆုံးအများဆုံးကျမတို့ဟာအမျိုးသားချင်းဆွေးနွေးပွဲများ၃ခုလောက်ကိုကျမတို့လုပ်ချင်ပါတယ်။၃ခုလောက်ဆိုတာဘာလဲဆိုတော့ဟိုဒေသကိုအခြေခံတာတစ်မျိုး၊အမျိုးသားရုပ်ကိုအခြေခံတာတစ်မျိုး၊ရေးရာကိုအခြေခံတာတစ်မျိုးဒီ၃မျိုးပေါ့။ဒီ၃မျိုးကိုကျမတို့ pilot project စမ်းသပ်တဲ့အနေနဲ့သုံးခုစပြီးတော့အများဆုံးကျမတို့ကဒီလပိုင်းအတွင်းမှာဒီလအတွင်းမှာဒီလဆိုတော့ October ဆိုနိုဝင်ဘာအတွင်းမှာကိုကျမတို့ဖြစ်မှာအောင်လို့လုပ်ချင်ပါတယ
်ပြည်တော်စုငင်းချင်းဆွေးနွေးမှုပူရဲကော်မတီ UPDJC အစည်းအဝေးကိုနေပြည်တော်တင်ကဟဟိုတယ်မှာပထမနေ့အဖြစ်နေ့လယ်ပိုင်း2နာရီကစတင်ကျင်းပခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစည်းအဝေးအဖွဲ့မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်တနိုင်ငံလုံးအဖြစ်ခတ်ရက်စဲရေး NCA စာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့နီးလန်းရှာရမှာဖြစ်သလို NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့လည်းပြည်ပခရက်စဲရေးအတွက်အချိန်မစွဲကြဖို့ဒေါက်တာဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ
်အခုအဖြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အစုအဖွဲ့များပါဝင်လာနိုင်အောင်လို့ဘယ်လိုလုပ်ရမလဲဆိုတဲ့နည်းတွေကိုလည်းကျွန်တော်တို့ကြားပါလိမ့်မယ်လက်မှတ်မရေးထိုးရတဲ့အစုအဖွဲ့တွေကလည်းပါဝင်နိုင်အောင်ဖို့ပါဝင်လာဖို့စိတ်အားထက်သန်ဖို့လိုပါတယ်။ဒီမှာတော့ငင်းကြဲလမ်းဆိုတော့တလားမယ်ရှိပါတယ်။ပဋိပက္ခရက်စဲလေးလမ်းမယ်။ပဋိပက္ခမရက်စဲပဲနဲ့ငင်းရနေဆိုတော့ဘယ်လိုမှလက်တွေ့ကြကြဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူး။ဒါအပြောပဲရှိပါတယ်အဖြစ်မရှိပါဘူး။ဒါတော့ပဋိပက္ခရက်စဲရေးကိုအားလုံးဒီမှာတော့ဥတီရမှာဖြစ်ပါတယ်။အဲ့ဒါအတွက်အားလုံးကဝိုင်းပြီးစဉ်းစားကြည့်ခြင်း။အချိန်ကိုသိမဆွဲပါနဲ့။
ဒုတိယကြိမ်27ရာစုပင်လုံညီလာခံကိုလာမယ့်နှစ်ဖေဖော်ဝါရီမှာကျင်းပဖို့မျှော်မှန်းထားသလိုအဲ့ဒီညီလာခံမကျင်းပမီမှာတိုင်းနာလက်နက်ကိုင်အဖွဲ့အလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ထိုးပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပါဝင်လာဖို့မျှော်လင့်တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီကနေ့ကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နိုင်ငံရေးမူပေါင်းဆွေးနွေးပွဲရလဒ်တွေကိုအဓိကတင်ပြတာဖြစ်ပြီးအစည်းအဝေးကိုမနက်ဖြန်အောက်တိုဘာ29ရက်နေ့မှာဆက်လက်ကျင်းပမှာဖြစ်ပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေး NCA စာချုပ်မှာပါဝင်လက်မှတ်မထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့ရှေ့လျှောက်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့လောလောဆယ်မှာတော့ UPDJC အနေနဲ့နီးလန်းရှာနေဆဲဖြစ်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်ရေးဟာအစိုးရရဲ့စဉ်းစားချက်ပေါ်မှာမူတည်တယ်လို့ UPDJC အဖွဲ့ဝင်စိုင်းကြုံညွန့်ကပြောပါတယ
်။ငမနိုင်ပြောရင် UPDJC အနေနဲ့ကတော့ဖိတ်လုပ်ဖို့ကင်ဖို့ကတော့ဖိတ်တော့ဟောဘာလို့ဆိုတော့နည်းနည်းဖြစ်တာလေ။ဘာလို့လဲဆိုတော့ဒါကအစိုးရနဲ့တိုင်းတာလက်နက်ကံတွေကဆက်လုံးတစ်ခါဆွေးနွေးနေနေတဲ့ကိစ္စဖြစ်တယ်။ဒီပေါ်မှာ UPDJC ကဘယ်လောက်ကိုရှူနိုင်လဲဆိုတဲ့ဟာတော့ဟိုကျွန်တော်လည်းအခုတိတော့နီးလန်းတော့ရှာလို့မတွေ့သေးဘူးလေ။ဘယ်လိုလုပ်မယ်ဆိုတဲ့ဟာကတော့ဖြစ်ရမယ့်အရာကတော့အစိုးရရဲ့စဉ်းစားချက်ပေါ်မှာပုံမူတည်လိမ့်မယ်လို့မြင်တယ်လေ။
တမရော်ကောက်ွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လိုင်ကတော့မကြာသေးခင်ကတနိုင်ငံလုံးအပြစ်ခတ်ရက်စဲရေး NCA စာချုပ်ချုပ်ဆိုခြင်းနှစ်ပတ်လည်ခန်းနာမှာ NCA မှာမပါတဲ့တိုင်းနာလက်နက်ကိုင်အဖွဲ့ရိအနေနဲ့တမရော်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်ကိုလိုက်နာပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးပြီးမှသာပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ကြဖို့ပြောဆိုခဲ့တာလည်းရှိပါသေးရှင်။